လက်မရက်တွေမှာအမေရိကန်နဲ့ပြန်လည်ဆက်ဆံဖို့သူ့အစိုးရကရည်ရွယ်ထားပေမဲ့ထရမ့်အစိုးရနဲ့အဆက်အသွယ်မရသေးကြောင်းစီးရီးယားကြားပြတ်သမ္မတအာမက်အယ်ဆာရာကပြောလိုက်ပါတယ်အစိုးရရဲ့ထောက်ခံချက်မရှိဘဲအမေရိကန်တပ်တွေကစီးရီးယားမှာရှိနေကြပြီးအဲ့ဒီလိုရှိနေဖို့စီးရီးယားနိုင်ငံနဲ့သဘောတူညီချက်ရှိတယ်လေလို့တနေ့လာသေးကထုတ်လိုက်တဲ့ Economics Magazine နဲ့ Interview မှာအယ်ဆာရာကအခုလိုပြောလိုက်တာပါစီးရီးယားပေါ်ချထားတဲ့အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုဟာတိုက်ပြည်အတွက်အကြီးမားဆုံးအန္တရာယ်ဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့ယခင်သမ္မတဘိုင်ဒန်ရဲ့အစိုးရကစီးရီးယားအဖွဲ့အစည်းတွေပေါ်ချထားတဲ့ပိတ်ဆို့အရေးယူမှုကိုဇန်နဝါရီလမှာ6လတာရပ်ဆိုင်ပေးထားခဲ့ပါတယ်။စီးရီးယားကြားပြတ်သမ္မတအယ်ဆာရာဟာစီးရီးယားလွတ်မြောက်ရေးအဖွဲ့လို့အဓိပ္ပာယ်ရတဲ့ HGS အဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပြီး2016ခုနှစ်မှာ HGS ကအယ်ဂါဒိုင်းနဲ့အဆက်ဖြတ်လိုက်ပြီးမဲ့အမေရိကန်ရဲ့အကြမ်းဖက်အဖွဲ့အစည်းမှာဆက်လက်ရှိနေပါသေးတယ်။အစကူတိုက်ခိုက်ခဲ့ကြတဲ့ Savior လက်ရက်ကအဖွဲ့အားလုံးကိုဖျက်သိမ်းလိုက်ပြီးမို့ HDS ကိုအကြမ်းဖက်အဖွဲ့ဖြစ်ဆက်လက်သတ်မှတ်ထားတာအတိတ်ပဲမရှိလာဘူးလို့သမ္မတ HR ကပြောပါတယ်